ရှီခိုင်ပြည်နယ်ကနေရိုဟင်ဂျာတွေအလုံးရင်းနဲ့ထွက်ပြေးခဲ့ရတဲ့အခြေအနေမရောအောင်ကုလသမဂ္ဂကဟန်တာဖို့ဖြစ်ခဲ့ကြတဲ့အောင်စီရင်ခံစာကိုမြန်မာအစိုးရကပယ်ချလိုက်ပါတယ်။မြန်မာအစိုးရရဲ့အနေနဲ့ကုလသမဂ္ဂနဲ့အစဉ်တစိုက်ပူးပေါင်းဆောင်ရွက်ခဲ့တယ်လို့ဒုက္ခသည်တွေအရေးအပါအဝင်သဘောထားကွဲပြားတဲ့ကိစ္စတွေမှာတော့ညှိနှိုင်းဆောင်ရွက်ခဲ့တဲ့အကြောင်းကုလသမဂ္ဂဆိုင်ရာမြန်မာသံအမတ်ကြီးဟောက်တူဆွမ်းကပြောဆိုလိုက်တာပါ။တံအမတ်ကြီးဟောက်တူဆွမ်းကိုမဆုမုံကဆက်သွယ်မြင့်မြန်ရမှာအခုလိုစတင်ဖြေကြားထားပါတယ်။
မနက်ပြောလို့ရှိရင်တော့ဒီကိစ္စဖြစ်လာတဲ့ကိစ္စကတော့ကျွန်တော်လူခွင့်ရေးကောင်စီကဂျနီဗာမှာသူတို့အစည်းအဝေးဒီဆုံးဖြတ်ချက်ပေါ့နော်အဲ့ဒီကျွန်တော်မြန်မာနိုင်ငံလူခွင့်ရေးအခြေအနေနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်နောက်ဆက်တွဲအဲအဲ့လိုကျွန်တော်နားလည်တာပေါ့နော်ဆိုတော့အမှတ်တော့ဟိုတက်တက်ပြီးရှာတဲ့သဘောပါပဲဗျာအခုကတမကဆိုတာမြန်မာနိုင်ငံတစ်ခုတည်းတော့မဟုတ်ပါဘူးနိုင်ငံတော်များများမှာသူတို့ဟိုဒီအစည်းအဝေးတွေလုပ်နေတာပဲကျွန်တော်ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်တာလည်းနှစ်ပေါင်းလွတ်လပ်ရေးရပြီးခဲ့ရ 1950s လောက်ကလေးကစပြီးတော့ကျွန်တော်ကုလသမဂ္ဂနဲ့ကျွန်တော်ဒီရုံးဆိုင်ပြီးတော့ပေါ့နော်ကျွန်တော်တောက်လျှောက်လှုပ်လာတာပဲအခုကြမှာဒီရခိုင်ကိစ္စဖြစ်လာတဲ့အခါကျတော့မှကုလသမဂ္ဂရဲ့လှုပ်ဆောင်မှုဟာဘလောက်ဟိုဟာဖြစ်လဲဆိုတဲ့ဟာကိုဟာလာဟိုစုံစမ်းစစ်ဆေးပါညာသဘောမျိုးစဉ်းခံစားသဘောမျိုးလုပ်ခိုင်းနေဆိုတာတော့ဟိုကျွန်တော်အသေးစိတ်တော့မပြောလို့ပါဘူးတိုးတော်လည်းပဲဟိုမူအရဟိုဟာမူလကလေးရဟိုဟာအဲသဘောရုံးနဲ့ဟိုစေနာမှန်နဲ့လှုပ်တာပေါ့ဘူးလေအလုံးမဲ့ဆိုရင်မြန်မာနိုင်ငံသူရမ်းမလုပ်နဲ့အကုန်လုပ်ပေါ့အခုလည်းသူတို့တခြားဟာလာအာဖရိကတို့ဘာတို့မှဟောလာဟိုသူတို့ UN အစီအစဉ်နဲ့ဖတ်သက်ပြီးတော့မတမာမှုတွေလောက်တာတွေလည်းအများကြီးရှိတာပဲအမှားတော့ဟိုအပြစ်ရှာတဲ့သဘောမျိုးနဲ့ဘလို့ဟာလာရခိုင်ကိစ္စနဲ့ဘယ်လိုမြန်မာနိုင်ငံဆိုးရနေတကွာကုလသမဂ္ဂတာဝန်ရှိတဲ့လူတွေဘလို့အပြစ်ရှိတယ်ဆိုတော့ရှာခြင်းနဲ့ဟိုတမင်ပေါ့နော်ဟိုရွေချင်းနဲ့လုပ်တယ်လို့ပဲကျွန်တော်တော့အဲ့လိုမြင်တယ်လေ
ဟုတ်ကဲ့ရှင်တမန်ကြီးအဲ့တော့ဒီအစီအစဉ်ခန်းစာမှာဖော်ပြထားသလိုပဲပေါ့နော်ကုလသမဂ္ဂကမြန်မာနိုင်ငံနဲ့ပတ်သက်ပြီးတာဝန်မကျေခဲ့ဘူးလို့ပြောလို့ရနိုင်လားဒါမှမဟုတ်လို့ရှိရင်ကုလသမဂ္ဂအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးဆောင်ရွက်ချက်တွေပေါ်မှာရောဘလို့များတမကြီးမြင်မိတာရှိပါလဲရှင
်ကျွန်တော်ကတော့ဟိုကုလသမဂ္ဂမြန်မာနိုင်ငံပေါ်တာဝန်မကျေဘူးလို့ကျွန်တော်အဲ့လိုမပြောချင်ပါဘူးဒီသက်ဆိုင်တဲ့အစိုးရနဲ့ဟိုအင်ရှင်အစိုးရနဲ့ကုလသမဂ္ဂအထံကိုယ်စားလှယ်နဲ့ဟလာအဖွဲ့အစည်းတွေနဲ့ဒီလိုညှိနှိုင်းလုပ်ကြတာပဲကျွန်တော်သိတဲ့လောက်တော့ကုတိယကျွန်တော်ပြောလို့ရတာပေါ့နော်ဟိုကျွန်တော်တို့ဟိုခက်ခဲရလို့အဲ့လိုပေါ့နော်ဟိုဟိုတာဝန်မကျေဘူးလို့ကျွန်တော်အဲ့လိုတော့ကျွန်တော်မမြင်ချင်ပါဘူးဘာလို့လဲဆိုတော့ဟိုလူဆိုတော့အားနည်းချက်ရှိကြတာပဲနော်ကုလသမဂ္ဂဆိုတာအဖွဲ့အစည်းတွေကလူများစွာနဲ့ဖွဲ့စည်းထားတယ်ဖွဲ့စည်းပေါင်းစုံရှိတယ်ဆိုတဲ့အခါကျတော့အားနည်းချက်တွေလည်းရှိမယ်တခါလေကျတော့ coordination အပိုင်းနေမှာဟလာမထိရောက်နိုင်တာလည်းရှိပါဖွဲ့စည်းပေါင်းကနည်းတာမှမဟုတ်တာကျွန်တော်လုပ်နေကြတာဆိုတဲ့အခါကျတော့ဟိုအားနည်းချက်တွေလည်းရှိမယ်တိုးတော်လည်းပဲတယောက်နဲ့တယောက်ပြစ်တင်မဲ့အစားတော့ဒီအားနည်းချက်တွေကိုဘယ်လိုပြုပြင်မလဲဆိုတဲ့ဟာနဲ့သွားဖို့တော့ပိုကောင်းတာပေါ့နော
်ဟုတ်ကဲ့တမတ်ကြီးနောက်ဆုံးပါရှင်အဲ့တော့အခုတို့ရောတော့ဒီကကတော့ဒီဘင်္ဂလားဒေ့ရှ်ဘက်ကိုတင်းချောင်သွားတဲ့ဒုက္ခသည်တွေအရေးနဲ့ပတ်သက်ပြီးတော့ဒီဆောင်ရွက်မှုတွေလည်းအဆင်မပြေဘူးနှောက်နှေးတယ်ပြက်ကွက်မှုတွေရှိခဲ့တယ်ဆိုတဲ့ဟာမျိုးလည်းပြောတော့နောက်ဆုံးအချိန်နေထိပါဒီ UN ကကုလသမဂ္ဂရဲ့ဘင်္ဂလားဒေ့ရှ်ကမြန်မာနိုင်ငံရဲ့သုံးနိုင်ငံပူးပေါင်းပြီးတော့မှဒီဒုက္ခသည်တွေအရေးဆောင်ရွက်နေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လိုများအလားအလာရှိပါလဲရှင်နောက်ဆုံးလုပ်နေတဲ့အခြေအနေပေါ့နော
်နောက်ဆုံးလုပ်နေတဲ့အခြေအနေကအခုကျွန်တော်တို့ဘက်ကနေပြောရမယ်ဆိုလို့ရှိရင်ပေါ့နော်ကျွန်တော်ဘက်ကနေပြောရမယ်ဆိုလို့ရှိရင်ကျွန်တော်14ရက်နေ့ရပဲဟိုခင်ဗျားလက်သိတဲ့အချိန်ပဲအာဆီယံတွင်းဥက္ကဋ္ဌကနေပြီးတော့ကျွန်တော်ဂျကာတာမှာကျွန်တော်တမန်တော်ရှင်းလင်းနေဟိုကျွန်တော်အာဆီယံအဟားစင်တာနဲ့ကျွန်တော်ပူးတွဲပြီးတော့ဟိုပြန်လာမယ့်လူတွေကိုလက်ခံဖို့အတွက်အဆင်ပြေအောင်ဘယ်လိုအာဆီယံဘက်ကနေလည်းဘယ်လိုပံ့ပိုးပေးနိုင်မလဲလိုအပ်ချက်တွေကိုနော်ဟိုအဓိကတော့ကျွန်တော်တို့ဒီလက်ခံရေးစခန်းတွေမှာနောက်တစ်ခါနဲ့စခန်းကြီးမှာဟာလာသူတို့ရဲ့ capacity ကိုဘယ်လိုမြင့်အောင်လုပ်မလဲနောက်ပြီးတော့လက်ခံရေးနဲ့ပတ်သက်ပြီးပြန်လာဖို့ကိစ္စနဲ့ပတ်သက်ပြီးတော့တရင်ထုတ်ပြန်ရေးတွေမှာလည်းဘယ်လိုကြည်ကြည်မြတ်မြတ်နဲ့ထိထိရောက်ဘယ်လိုလုပ်နိုင်မလဲနောက်တစ်ခါကျွန်တော်တို့ဟိုပြန်လာတဲ့လူတွေဟာလာကျွန်တော်ဟိုဒီထောက်ပံ့ပေါ့နော်ဟိုစာဝတ်နေရစာဖွံ့ဖြိုးရစာဘယ်လိုလုပ်နိုင်မလဲဆိုအာဆီယံလည်းပဲသူကကျွန်တော်တို့ကျွန်တော်ဘက်ကကိုပံ့ပိုးဖို့ဟာလာလုပ်နေပြီဟာလာကြည်ကြည်မြတ်မြတ်လုပ်နေပြီတစ်ဖက်ကလည်းပဲကျွန်တော်တို့သုံးနိုင်ငံဟိုသုံးဖွဲ့ပေါ့နော်ကျွန်တော် UN နဲ့ Tripartite တက်မှတ်ထိုးထားရှိရလေ UN UNDP ရဲ့ကျွန်တော် UNHCR ရဲ့ကျွန်တော်တို့ရဲ့ထိုးထားတဲ့ဟာလေကျွန်တော်တို့ကဟိုမေလ29ရက်နေ့ကစပြီးတော့ကျွန်တော်တတန်းထပ်တိုးလိုက်တယ်တို့လိုက်တယ်ဆိုတော့ခါကျွန်တော်တို့ကဒီဟာကိုလည်းပဲဆက်လက်ပြီးတော့လုပ်မယ်အခုကျွန်တော်တို့ဒီ UN နဲ့ထိုးထားတဲ့ဟာလာ MOU အရကျွန်တော်တို့စီမံကိန်းလေးတွေစီမံချက်လေးတွေပေါ့
ဟုတ်ကဲ့
လောက်ထားတာရှိတယ်နောက်စီမံချက်လေးတွေကျွန်တော်ဆက်ပြီးတော့အကောင့်ထဲပို့ဖို့ရှိတယ်အဓိကကတော့ Bangladesh နဲ့ကကျွန်တော်တို့ရှင်းရှင်းပြောလို့ရှိရင်တော့ဗျာဟိုသူတို့ဘက်ကကျွန်တော်တို့ကဟိုအကုန်လုံးဒီပိုင်းနဲ့လဲကျွန်တော်တို့လက်မခံနိုင်ဘူးအဲ့တော့နှစ်နိုင်ငံသဘောတူစာချုပ်အရာသဘောတူထား MOU ရာကျွန်တော်ဟိုပါပေါ့နော်အရေးအတွက်နဲ့ကျွန်တော်တဖြည်းဖြည်းချင်းလက်ခံသွားမယ်အဲဆိုပြီးတော့ကျွန်တော်ပြောထားပြီးသားကျွန်တော်ဘက်ကလည်းအဲ့ဒီလက်ခံနိုင်အောင်ကျွန်တော်ပြင်ပြင်ဆင်ထားပြီးသားဒါပေမဲ့အလုပ်တိတိမှမနစ်ကန်တော့မှမှကျွန်တော်တို့လက်ခံမှမယ်ဆိုပြီးတော့လုပ်ထားတာအကုန်စင်သိဖြစ်တယ်သူတို့က ဟိုပြန်မလှုပ်ဘူးတယောက်မှပြန်မလာဘူးဆိုပြီးပြောတယ်အဲပြီးတဲ့ခါကျတော့ကျွန်တော်ဘက်ကအဆင်သင့်မဖြစ်ဘူးလို့ပြောနေတယ်ဆိုတော့ဒါသူ့ဘက်ကပိုင်မယ်ကျွန်တော်ဘက်ကတော့အဆင်သင့်ဖြစ်ပြီးလက်ခံမယ်ကျွန်တော်တို့ပြောပြီးတဲ့စာရင်းတွေလည်းပို့ပြီးတာအဲ့တော့ကျွန်တော်ဘက်ကအဆင်သင့်ပဲအဲ့တော့နှစ်နိုင်ငံသဘောတူချက်နဲ့ပတ်သက်ပြီးတော့သူတို့ဘက်ကဖက်ဒရယ်ဘက်ကပြီးတော့ဟိုဟောပါတော့ဟိုကျွန်တော်တို့ဟိုပါဝင်ပြီးတော့ဟိုလူလူလားလားနဲ့ပေါ့နော်ဟိုစေရောကိုပါကျွန်တော်တို့သူတို့ဘက်ကနေပြီးတော့လောက်ရမယ့်အတာဝန်ကိုသူတို့လုပ်ဖို့ပဲလိုပါတယ်
ဟုတ်ကဲ့ပါရှင်တမတ်ကြီးဖြစ်ပေးတာကျေးဇူးများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ပါ